ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမဲတမာမှုတွေရှိနိုင်တယ်ဆိုတဲ့ဆွဆွဲချက်နဲ့ကျမတော်ကအစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကိုတတိပေးနေတာကြောင့်နိုင်ငံရေးတင်းမာမှုတွေကြီးထွားလာမဲ့အပေါ်အကဲကတ်တွေရဲ့အမြင်ကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါပြီးခဲ့တဲ့2020ပြည်နှစ်ရွေးကောက်ပွဲမှာမဲမတမာမှုဖြစ်နိုင်ခြေရှိတဲ့မဲစင်းတွေဆိုပြီးတမ်ရော့ကအချက်လက်တွေကိုဇက်တိုက်ထုတ်ပြန်နေတယ်လို့ဒီတစ်ပတ်ထဲမှာပဲတမ်ရော့အကြီးအကဲကိုယ်တိုင်သတိပေးတဲ့သဘောထားပြောဆိုခဲ့တာကြောင့်နိုင်ငံရေးကျင်းမာမှုတွေပေါ်ပေါက်လာနိုင်တယ်လို့အကဲကတ်တွေကခန့်မှန်းနေကြပါတယ်မဲမတမာမှုဖြစ်နိုင်ခြေရှိတဲ့ကိစ္စကိုဖြေရှင်းဖို့အစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုထားပေမဲ့တိတိကျကျတုံ့ပြန်မှုတွေမရတဲ့နောက်တမ်ရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအခြေခံဥပဒေကိုလိုက်နာမှုမရှိရင်ဖျက်သိမ်းပစ်မယ်လို့ပြောဆိုတာရှိခဲ့တယ်လို့တမ်ရော့ကအာဏာသိမ်းမဲ့အလားအလာရှိမရှိဆိုတာကိုလည်းနေပြည်တော်ကတမ်ရော့သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲအတွင်ယတိပြတ်ညှင်းဆို့သွားတာမရှိခဲ့ပါဘူးဒီကနေ့တမ်ရော့ရဲ့ထုတ်ပြန်ချက်မှာတော့မဲမတမာမှုဖြစ်နိုင်တဲ့စီးရင်ဟာဆယ်တန်းကျော်ရှိကြောင်းထုတ်ပြန်ထားပါတယ်။အာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကတော့ဖြေရှင်းလို့ရတဲ့ပြဿနာအဖြစ် VOA ကိုအခုလိုပြောပါတယ
်။ကျွန်တော်တို့ကတော့ရတော့မတည့်ရေကောက်ပွင့်ပါနော်ရေကောက်ပွင့်ရလက်ပြောင်းလဲစီနိုင်လောက်တည်းအမှားရရှိဘူးလို့ကျွန်တော်မြင်ပါတယ်။ချုံရရှိတာလည်းဖိုင်ပေါ့နော်အဲဒီတော့ကျွန်တော်တို့အခုဒီပြဿနာဟာအထူးဖြင့်မင်းကြီးလိုပဲနေနေရှာနေရဖြစ်ပါတယ်အဲတော့ဒီကစုရေကောက်ပွဲကော်မရှင်ကသမ္မတစစ်ဆေးထားတဲ့ဆိုတော့တတိယကြီးမင်းကြီးရဲ့ပတ်သက်ပြီးတော့ရှင်းလင်းချက်ပေါ်လीထောက်ပြလိုက်မယ်ဆိုရင်တော့ဒါခုဖြစ်နေတဲ့လက်ခက်တင်တဲ့ပြဿနာကြီးလေမျိုးကျွန်တော်မြင်ပါတယ်ခင်ဗျာ
တမ်ရော့ကဝေဖန်မှုတွေထွက်ပေါ်ပြီးတဲ့နောက်ဒီနေ့မှာပဲရွေးကောက်ပွဲကိုဥပဒေနဲ့အညီကျင်းပခဲ့တာဖြစ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။နိုင်ငံရေးလေလာသုံးသပ်သူဦးမောင်မောင်ဆိုကတော့ရွေးကောက်ပွဲလုပ်ငန်းစဉ်အပြင်နိုင်ငံရေးအရာတင်းမာနိုင်တဲ့အခြားအခြေခံအကြောင်းတွေရှိနေတယ်လို့သုံးသပ်ပါတယ
်။တနင်္ဂနွေရွေးကောက်ကစော်ရည်ရှင်းတော့လွယ်တာပေါ့ဗျာ။အော်ရွေးကောက်ပွဲပြီး3လလောက်ကြာသွားတဲ့ဒီမရှင်းတဲ့ခါကျပြဿနာပုံပုံကြီးလာတာပေါ့။ဒါအပြင်နောက်ဆက်တွဲပြဿနာတွေပေါ်ပြည်အောင်စုလွှတ်တော်မှာခေါ်တဲ့ပြဿနာပေါ့ဥရေရ25နှုန်းကလက်မှတ်ထိုးပြီးတော့ခေါ်လဲပဲခေါ်မပေးဘူးလေအကြောင်းပြပြီးတော့နော်အဲဒီခါမျိုးမှာတော့ရေးကောက်ပွဲကွန်ရှင်ပြဿနာတွေမကတော့ဘယ်နဲ့ချက်ပြဿနာတွေပဲဆင့်နေတယ်လို့ကျွန်တော်တော့မြင်ပါတယ
်မကြခင်အစိုးရတင်းနဲ့လွှတ်တော်အစ်စ်ပေါ်ပေါက်လာတော့မဲ့အချိန်မှာပဲနိုင်ငံရေးကျင်းမာမှုတွေကြီးထွားလာမဲ့အရေးအယောင်တွေထွက်ပေါ်လာနေတာဖြစ်ပါတယ်ပြည်ထောင်စုရှေ့နေများနဲ့ဥပဒေအထောက်အကူပြုအဖွဲ့ဥက္ကဋ္ဌတရားလွှတ်တော်ရှေ့နေဦးကြည်မြင့်ကတော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရအာဏာသိမ်းခွင့်မရှိဘူးလို့ပြောပါလေ။ဒါပေမဲ့လည်းအခြားနီးလန်းတွေနဲ့ကြိုးပမ်းလာမယ်ဆိုရင်တော့ဖြစ်နိုင်တာတွေရှိတယ်လို့ဥပဒေပညာရှင်ဦးကြည်မြင့်ကသုံးသပ်ပါတယ
်။သူကအာဏာသိမ်းဖို့လို့တန့်ပြီးတော့မကြီးညာသေးပဲနဲ့ဓမ္မရာကို2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီစာလုံးခေါ်ပေးဖို့လို့သူကလက်မှတ်ထိုးဖို့လို့သူရွေးပေးလို့နမတေသူတောင်းဆိုကောင်းတောင်းဆိုအဲ့လိုတောင်းဆိုပြီးတော့မှသမရကညှိလိုက်ပြီးဆိုတော့မှ2008အပြင်ဘက်ကနီးနေအာဏာသိမ်းနေပေါ့အဲ့အဲ့လိုလုံနိုင်နေပေါ့
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်40ခန်းငယ်မှာအရေးပေါ်အခြေအနေပေါ်ပေါက်လာရင်တမ်ရော့ကာကွယ်ရေးဦးစီးချုပ်ကနိုင်ငံတော်အာဏာကိုဖွဲ့စည်းပုံအခြေခံဥပဒေသတ်မှတ်ပြဋ္ဌာန်းချက်နဲ့အညီရယူသုံးဆွဲပိုင်ခွင့်ရှိကြောင်းဖော်ပြထားပါတယ်ပုံမှန်419မှာတော့သမရကအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံနဲ့ညှိနှိုင်းပြီးအရေးပေါ်အခြေအနေထုတ်ပြန်နိုင်ကြောင်းနဲ့ပုံမှန်418မှာတော့အရေးပေါ်အခြေအနေကိုထိန်းသိမ်းဖို့တမ်ရော့ကာကွယ်ရေးဦးစီးချုပ်ကိုနိုင်ငံတော်ရဲ့ဥပဒေပြူရေးအုပ်ချုပ်ရေးတရားစီရင်ရေးအာဏာတွေကိုအနှင်းနိုင်ကြောင်းဖော်ပြထားပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်